မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာ88မျိုးဆက်အပါအဝင်ပြည်ရင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေကကြိုဆိုလိုက်ပါတယ်ဒါပေမဲ့အမျိုးသားပြန်လည်တင်မြတ်ရေးအတွက်နှစ်ဖက်အပေးယူကိစ္စအပါအဝင်လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မဲ့အပိုင်းတွေကိုတော့စောင့်ကြည့်သွားရမှာဖြစ်တယ်လို့လည်းပြောပါရယ်ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးမှာပ
ါဟုတ်ကဲ့ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဟာသမရဦးသိန်းစိန်တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့နဲ့နေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်အောင်ရဲဝင်းကဗီဒီယိုကိုအခုလိုပြောပါတယ
်ဗိုလ်ချုပ်ကြီးလည်းပြောတဲ့စကားရတော့ဒါကောင်းမှုတွေရလာတစ်ခုချင်းရပါတယ
်ဒေါက်ဆာစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့ကြားအခုဒီချိန်တွေ့ဆုံဆွေးနွေးမှုဟာပထမဆုံးအကြိမ်တရားတွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်ဒီတွေ့ဆုံဆွေးနွေးမှုကနေတိုင်းပြည်အတွက်အကျိုးရှိမဲ့ပူးပေါင်းဆောင်ရွက်မှုတွေကိုသဘောတူညီခဲ့တယ်လို့တွေ့ဆုံဆွေးနွေးမှုအပြီးသတင်းတောက်တွေကမင်းမြတ်စင်မှာဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောကြားခဲ့ပါတယ်ဖြစ်ခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအတိုက်ခံ NLD ပါတီကအပြတ်အသတ်အနိုင်ရပြီးတဲ့နောက်ဒေါက်တာဆန်းစုကြည်ကအမျိုးသားပြည်နယ်တင့်မြတ်ရေးကိုဦးတည်တဲ့တွဲဆုံဆွေးနွေးမှုတွေလုပ်ဖို့နိုင်ငံတော်သမ္မတလွတ်တော်ဥက္ကဋ္ဌနဲ့တမတော်ကာကွယ်ဦးစီးချုပ်တို့ကိုတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုတွဲဆုံဆွေးနွေးမှုတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။ဒီနေ့တွဲဆုံဆွေးနွေးမှုအပေါ်မှာ88မျိုးဆက်အဖွဲ့အနေနဲ့လည်းကြိုဆိုတယ်လို့88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုမြအေးကပြောပါတယ်
။အခုဒီနေ့မှာသမ္မတကြီးရောကုနာတော်ရောကာကျုပ်တော်ရောတွေ့ရဆိုတာကျွန်တော်တို့အဲ့ဒီတွဲဆုံဆွေးနွေးမှုကိုကျွန်တော်တို့ကကြိုဆိုရတယ်ဒါကိုရရကျွန်တော်တို့ကပြဿနာရတဲ့တွေ့ဆုံဆွေးနွေးအဖြစ်ချခြင်းကကောင်းတယ်ဆိုင်ယူထားတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကြိုဆိုရယ်နောက်တစ်ခုကဒီနေ့တွေ့တဲ့အခါမှာဒီကျန်ကြားရေးဝန်ကြီးဦးရထွေးရဲ့ကြေညာချက်အရသိရှိရဒေသကျန်ရဲ့ပုံနိုင်ရဆိုလို့အာနာကိုမျက်နှာချုံးမှုတော့လည်းပြောင်းနိုင်ဖို့အစင်သားတစ်ခုဖြစ်တဲ့အနေအထားလို့ပြောကြတာလို့ကျွန်တော်တို့တွေ့ရလေအဲ့ဒါလည်းဒါကောင်းတဲ့အလားတနာတစ်ခုပါပဲအဲ့တော့ကျွန်တော်တို့သုံးသပ်လို့ရအောင်မယ်။ကျန်တဲ့အချက်လက်တွေကတော့ဘာမှပြေချာတာကနာနာမရှိသေးတဲ့အခါကျတော့ပြောဖို့ခက်ပါရဲ့ရ
။ဟုတ်ကဲ့အကူမြကြီးအခုကဒီကနေ့တွေ့ဆုံတဲ့ဥစ္စာမှာဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံတယ်။ဒါသူတို့နှစ်ယောက်တီးခြားတွေ့ဆုံတာကဒါပထမဆုံးအကျင့်လို့လည်းပြောလို့ရမှာပေါ့နော်။ဒီလိုမျိုးဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ဥစ္စာကတက်မတော်နဲ့ပြည်သူတက်မတော်နဲ့အတိုက်ခံအင်အားစုကြားမှာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ဘလောက်ထိအလားလာကောင်းနေပြီလို့ပြောလို့ရမလဲ
အခုတွေ့တာကတော့ဗျာဒါကတော့အနိုင်ရပါတီရဲ့ခေါင်းဆောင်တယောက်တနည်းအားဖြင့်ပြောမယ်ဆိုလူထုရေးချက်တင်တော့တဲ့ပါတီရှိတဲ့ရဲ့လူထုခေါင်းဆောင်ဆိုလည်းမမားတော့ဆန်းစုကြည်နဲ့ဒီကကလည်းဒီဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေရနိုင်ငံအရေးရပါအရေးပါတဲ့ခန်းကဏ္ဍရှိနေတဲ့တက်မလို့ဟိုရတဲ့ခေါင်းဆောင်တယောက်တွေ့ဆုံဆွေးနွေးမှုကတော့အလွန်ကောင်းပါတယ်ကျွန်တော်မြင်လာတော့ဒါပထမဆုံးအခြေတွေ့ပြီမဲ့လေဒီတွေ့ဆုံဆွေးနွေးမှုရဲ့ရလဒ်ကဘာဖြစ်မလဲဆိုတာကျွန်တော်လည်းမသိဘူးအဲ့တော့အဲ့ဒီပုံမှာကျွန်တော်ကြိုတင်ပြီးပြောဖို့ခက်တယ်တို့လိုလူတွေဆုံးလက်ချင်းအဖြစ်အမျိုးသားတင်လည်းတင်ရရှေ့ရှိရဆွေးနွေးချက်တွေဖြစ်မယ်လို့ကျွန်တော်ယုံကြည်ရနှစ်သက်လုံးကိုကျွန်တော်ယုံကြည်ပါတယ်ဟိုတစ်ခုရှိရကြအမျိုးသားတင်လည်းတင်ရရဆိုရင်ဒါမှာဆွေးနွေးလို့တက်တက်နဲ့တော့မပြီးဘူးညလက်တွေအကောင့်ထဲပေါ်ဖို့ဘာလို့ဆက်လုပ်လာမယ်ဘယ်လိုလုပ်မယ်ဆိုတဲ့ကြာဟိုအရက်စကားပြောရရင်တော့အပေးယူကိစ္စလို့တင်းတင်းရင်းရင်းတစ်ခါတည်းတစ်ပတ်ပြည့်ပြည့်စုံစုံရှင်းရှင်းလင်းလင်းပြောရပြောနိုင်ချူနိုင်ဘူးလို့ပြောတယ်
အခုလိုတွေ့ဆုံဆွေးနွေးကြတဲ့အပေါ်မှာကြိုးဆိုပြီးမဲ့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်လှုပ်ဆောင်စရာတွေအများကြီးကြံရှိနေပြီးလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်သွားမဲ့အပိုင်းတွေကိုစောင့်ကြည့်သွားဖို့လိုတယ်လို့ကြားမရေးရဒန်းလူညီများရေးကွန်ရက်အဖွဲ့ကမမေစပယ်ဘူးကပြောပါတယ
်တွေ့ဖြစ်တာကတော့ကောင်းပါတယ်ဒီတွေ့ဆုံမှုကဘယ်လောက်ရှိဒိဋ္ဌိရှိရှိနဲ့ဖြစ်ဆက်ဥပေါင်းလှုပ်ဆောင်သွားနိုင်မှုတွေကိုဟိုမျက်ဝါးချင်းချင်းတမတို့မြင်ရမလဲဆိုတဲ့ပေါ်မှာမူတည်ပြီးတော့မပြောရင်တော့ပုံပြီးအသေးလေးရှိတယ်များလို့ရှင်းတယ်အမျိုးသားပြန်လည်ခြင်းညာရေးအမျိုးသားပြန်လည်ရင်ကြားရှိရေးပေါ့နော်ဆိုတဲ့စကားလုံးကိုကျမတို့ဒီဒီတော့ပဲဒီကလေးကတကယ်ပြန်စားနေရပါတယ်ကျမနားလေတဲ့အမျိုးသားပြန်လည်ခြင်းညာရေးအမျိုးသားပြန်လည်ရင်ကြားရှိရေးဆိုတာစစ်တပ်နဲ့အနိုင်ရပါတယ်နဲ့မမောင်ရင်လည်းတရှိအနိုင်ရပါတယ်ပါတီနဲ့အနိုင်ရရေးပေါ့ပဲအနိုင်ရပါတယ်နဲ့လည်းအာလောက်တဲ့ပြန်လည်ခြင်းညာရေးမျိုးရင်ကြားရှိရေးမျိုးမဖြစ်တယ်လို့ထင်ပါတယ်မျိုးသားပြန်လည်တင်ရည်နဲ့မျိုးသားပြန်လည်ရည်သားချင်းရေးလို့ပြောတဲ့အခါမှာအာလက်ရှိဖြစ်ပေါ်နေတဲ့ဆိုင်းမဒေတာတွေမှာအဖြစ်နေတဲ့ဒီရင်းစစ်ပြီးပခတွေနဲ့ရေးပေါ့နော်ဒီရင်းဒီကံရေးကိုလည်းလည်းရှေ့တန်းတင်ပြီးတော့ပရစီခါစနစ်တဲ့လို့ကျွန်မကတော့အလုပ်ထားပါတယ်ရှင့
်ဒေါက်ဆာစုကြည်ကသမရဦးသိန်းစိန်နဲ့ဒီကနေ့မနက်9နာရီကသမရအိမ်တော်မှာတွေ့ဆုံခဲ့တာဖြစ်ပြီးတော့အဲ့နောက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့ပြင်းအောင်ရေးသားမှာနေ့လယ်9နာရီကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ခင်ဗျာ